ဟောင်ကောင်ကျွန်းအစိုးရနဲ့မြန်မာအစိုးရကြားဆက်ဆံရေးတိုးတက်စေဖို့မျှော်လင့်ကြောင်းနဲ့အခုထက်ပိုပြီးဘလို့ယင်းနှိမ့်မြှုပ်နှံမှုတွေလုံနိုင်မလဲနီးလန်းရှာဖွေမယ်လို့ဟောင်ကောင်အစိုးရအကြီးအကဲ Gary Lam ကပြောကြားလိုက်ပါတယ်။ဟောင်ကောင်မှာကျင်းပတဲ့ခေတ်သစ်ပိုလမ်းမကြီးဆန်ရထိပ်သီးစည်းဝေးပွဲကိုတက်ရောက်နေတဲ့ယင်းနှိမ့်မြှုပ်နှံမှုနဲ့နိုင်ငံသားစည်းဝါးဆက်သွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးမြန်မာနိုင်ငံယင်းနှိမ့်မြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌဦးတောင်ထွန်းနဲ့ဂျာတာရင်းနေကတွေ့ဆုံအပြီးမှာဟောင်ကောင်အုပ်ချုပ်ရေးမှူး Gary Lam ကပြောကြားခဲ့တာပါ။တွေ့ဆုံပွဲအတွင်းမှာယင်းနှိမ့်မြှုပ်နှံမှုတိုးမြင့်ရင်းနဲ့နှစ်နိုင်ငံကြားဗီဇာကင်းလွတ်ခွင့်ပေးထားချိန်ထပ်တိုးရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့တရုတ်အစိုးရပိုင်းရှင်ဟွာသတင်းမှာဖော်ပြပါတယ်။မြန်မာနိုင်ငံကိုလာတဲ့ဟောင်ကောင်ပါစပို့ကင်ထားတဲ့ကမ္ဘာလှည့်ခီးတွေအတွက်ပြည်ဝင်ခွင့်ကင်းလွတ်ခွင့်ကို၈နှစ်စက်တင်ဘာလအထိတက်တန်းတစ်နှစ်ထပ်တိုးပေးခဲ့တာကိုအုပ်ချုပ်ရေးမှူး Gary Lam ကထောက်ပြပြီးနှစ်နိုင်ငံကြားဆက်ဆံရေးနဲ့အပြန်အလှန်ပူးပေါင်းဆောင်ရွက်မှုနောက်ထပ်တိုးတက်လာနိုင်လိမ့်မယ်လို့ပြောကြားခဲ့ပါတယ်။ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြမှုတွေသတင်းပတ်နဲ့ချီဟောင်ကောင်မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်လို့ဟောင်ကောင်အရေးဟာဖြည့်ရင်းရေးမိသားစုအရေးပြဿနာဖြစ်တယ်လို့မြန်မာအစိုးရကမကြာခင်ကပဲပြောကြားထားပါတယ်။ဟောင်ကောင်မှာလွတ်လပ်စွာပြောဆိုခွင့်ကိုလေးစားရမှာဖြစ်တယ်လို့တစ်ချိန်တည်းမှာပဲဟောင်ကောင်မှာဘလို့အကြမ်းဖက်မှုကိုမဆိုပြင့်တင်ရှုတ်ချရမယ်လို့ဂျနီဗာမြို့ကုလသမဂ္ဂဆိုင်ရာမြန်မာအမြင့်တန်းကိုယ်စားလှယ်ဦးကျော်မွန်းတို့ကလက်တလောပြောကြားခဲ့တာဖြစ်ပါတယ်။